ဒီဇင်ဘာလ29ရက်တောက်ကြနေ့ဥပုသ္စာဖြည့်သင်ငန်းစာဖြစ်ပါတယ်။ဝိညာဉ်တော်စာပေဖြစ်တဲ့ Ejikwai Professor Kin စာမျက်နှာ689မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့ပြန်လည်တိဆောက်ခြင်းပြုပြင်ခြင်းအလုပ်ဟာဇရုဘဗေလကနေစတင်ပြီးတော့ပြည်တော်ပြန်တွေလက်ဆင့်ကန်လှုပ်ဆောင်ကြပြီးတော့ဣသရနေဟမိတို့ဟာဝိညာဉ်ရေးပြန်လည်ပြုပြင်ခြင်းပုံလွာကိုပောင်ချပြီးတော့ယခုနောက်ဆုံးကျွန်တော်တို့နေထိုင်တဲ့အချိန်အခါအထိကမ္ဘာရာဇဝင်ရဲ့အဆုံးပိုင်းမှာဝိညာဉ်ရေးပြုပြင်ပြောင်းလဲကြဖို့တွင်တင်ထားပါတယ်။ကြံကျွင်းတဲ့ဣတိလအမျိုးတွေဟာအာနေပြီးမျက်စိတငယ်နားတငယ်ရှိခဲ့ရပါတယ်။ရန်သူတွေလာရောက်ဖျက်ဆီးမဲ့တကယ်ကဲအခြေအနေကိုမြင်တွေ့နေရပါတယ်။သို့တော်ဖျားသခင်ဟာဣတိလလူမျိုးကိုအသုံးပြုပြီးတော့ကမ္ဘာတဝန်းကလူတွေကိုသူ့ရဲ့ဥပဒေပြည့်ညတ်တော်ကိုသိရှိစေခဲ့ပါတယ်။သူ့ကိုလည်းပဲသိရှိစေခဲ့ပါတယ်။စစ်မှန်တဲ့ကိုးကွယ်မှုကိုစောင့်ရှောက်တဲ့သူတွေဖြစ်လာပါတယ်။တန်ရှင်းမုံမြတ်တဲ့အရာကိုစောင့်ထိန်တဲ့သူတွေဖြစ်လာပါတယ်။ယေရုရှလင်မြို့ရိုးနဲ့ဗိမာန်တော်ကိုပြန်လည်တိဆောက်တဲ့အတွေ့အကြုံထူးကိုခံစားခဲ့ရပါတယ်။တွေ့ကြုံရသမျှအတားအဆီးကိုရဲရင့်ခိုင်မာစွာရင်ဆိုင်တက်လာပါတယ်။ခေါင်းဆောင်တွေအတွက်တာဝန်လေးလံခဲ့ရပါတယ်။သို့တော့အဲ့ဒီပုံကိုယ်တွေဟာမရင်းမရိုင်နဲ့ယုံကြည်စိတ်ချမှုနဲ့စိတ်ချတဲ့သဘောဆောင်ပြီးတော့ထထဖျားကိုမြဲမြံစွာမိခိုကြတာတွေ့ရပါတယ်။ဖျားရှင်ဟာအမှန်တရားအတွက်အောင်မြင်မှုပေးမယ်လို့တထစ်ချယုံကြည်ကြပါတယ်။ဟေဇကိမင်းကြီးလိုနေမိဟာထထဖျားကိုဖယံပြီးတော့ဖျားရှင်နဲ့မခွဲခွာတော့ပါဘူး။ပညာတော်တို့ကိုစောင့်ထိန်နေ။ဖျားရှင်ကလည်းသူနဲ့အတူရှိတော်မူတာတွေ့ရပါတယ်။ဓမ္မရာဇဝင်ဇဒုထဆောင်ခန်းကြီး18:69မှာထထဖျား၌စည်းကပ်၍နောက်တော်သို့အစဉ်အမြဲလိုက်သည်ဖြင့်ပညာတော်တို့ကိုစောင့်ရှောက်လေ၏။ထထဖျားသည်သူနှင့်အတူရှိတော်မူသည်ဖြင့်ဆိုပြီးတော့ဝိညာဉ်တော်စာပေဖော်ပြခြင်းအပြင်တောက်ကြနှင့်ဥပုသ္စာဖြစ်သင်ငန်းစာကဖော်ပြပေးထားပါတယ်။ဥပုသ္စာဖြစ်သင်ငန်းစာ73ကတော့ဒီလောက်ပဲဖြစ်ပါတယ်။ဥပုသ္စာဖြစ်အစီအစဉ်တစ်ဆက်သူကျွန်တော်ဆက်ဆောက်ပါ။ကျမ်းနာတော်သူရောက်စီတိုင်းဝိညာဉ်ခွန်အားနဲ့ပြည့်ဝကြပါစေ။ကျေးဇူးတင်ပါတယ်။